တော်တာရှင်များမင်္ဂလာပါခင်ဗျာဒီတစ်ပတ်မှာတင်ဆက်မယ့်အကြောင်းအရာကတော့ဆယ်ရီမရလို့စိုက်ပျိုးရေးလုပ်ငန်းတွေအလွန်အမင်းအခက်ကြုံနေတဲ့ဒေသတွေအကြောင်းပဲဖြစ်ပါတယ်ဒီကိစ္စနဲ့ပတ်သက်ပြီးတပ်ဆိုင်ရာဝန်ကြီးဌာနအနေနဲ့ဘယ်လိုဆောင်ရွက်သင့်တယ်ဆိုတဲ့အကြောင်းကိုပါဆွေးနွေးတင်ပြသွားမှာဖြစ်ပါတယ်ဆယ်ရီမရလို့စိုက်ပျိုးရေးလုပ်ငန်းတွေလောလောလတ်လတ်အခက်ကြုံနေတဲ့နေရာတစ်ခုကိုပြောရရင်တော့နေပြည်တော်ဇေယျသီရိမြို့နယ်အပိုင်တဲကရေစင်းစဲဒေသတစ်ဝိုက်ပါပဲရေစင်းစဲရေကိုအာကိုပြီးစက်ပြူးရေးလုပ်ငန်းလုပ်ကင်နေတဲ့ရွာအရေအတွက်က40ကျော်လောက်ရှိပါတယ်။ဒီရွာ40ကျော်ကတောင်သူတွေပိုင်တဲ့လက်အေက9000နီးပါးကပြီးခဲ့တဲ့နှွေမှာရေလုံးဝမရတဲ့အတွက်နှွေစဘာလုံးဝမဆိုင်နိုင်ခဲ့ပါဘူး။ဒါအပြင်ဆယ်ရေတောက်ဖြစ်တဲ့ဒီလေတွေကလက်ရှိမိုးစဘာရာသီမှာလည်းရေလုံးဝမရသေးတဲ့အတွက်စဘာကိုအချောက်ကျဲကျဲထားရတာကြောင့်သီးနှံအောင်ဖို့ခက်ခဲတဲ့အခြေအနေကြုံနေပါတယ်။ဒီကိစ္စရဲ့နောက်ခံအကြောင်းကိုအကျဉ်းသဘောပြောပြပါမယ်။ရေစင်းဆယ်ကိုစိုက်ပျိုးရေးလုပ်ငန်းအတွက်တည်ဆောက်ခဲ့တာဖြစ်ပေမဲ့နေပြည်တော်ပေါ်လာကလေးကမြို့သုံးရီအတွက်လည်းရေကိုခွဲပေးနေရပါတယ်။တစ်နှစ်တည်းတစ်နှစ်မြို့သုံးရီကိုပို့ပြီးဦးစားပေးနေရတယ်လို့တစ်ဖက်မှာကရာသီဥတုပြောင်းလဲလာတာကြောင့်ဆယ်ထဲကိုရေဝင်ရောက်မှုကနည်းလာပါတယ်။ဒီလိုနဲ့တစ်နှစ်တည်းတစ်နှစ်စိုက်ပျိုးရေးရရှိမှုကပိုနည်းလာလိုက်တာပြီးခဲ့တဲ့နှွေရာသီကလေးကအခုထိရေလုံးဝမရသေးပါဘူး။ဒါကြောင့်ပြီးခဲ့တဲ့နွေရာသီမှာနွေစဘာလုံးဝမဆိုင်နိုင်ခဲ့တယ်လို့အခုမိုးစဘာရာသီမှာလည်းစဘာကိုအချောက်ကျဲကျင်းနေရတဲ့အထိဖြစ်လာတာပါတောင်သူတွေတွေ့ကြုံနေရတဲ့အခြေအနေနဲ့ပတ်သက်ပြီးဇေယျသီရိမြို့နယ်ကျွန်းရောင်ကျေးရွာမှာတောင်သူမတ်ရီမေဦးကအခုလိုပြောဆိုထားပါတယ်
ဒီနေ့ကတော့ရေလုံးဝမရသေးလေ6ခေထိုးပြီးတော့ဒီမှာတော့ဒီလိုပဲအချောက်ကျဲလေးတွေပဲကျဲထားတာပေါ့အထက်ကရေချလိုက်ပေမဲ့လည်းရေကဒီမှာတော့အခွက်တွေချောင်ကြီးရောက်မလာဘူးတို့ဘယ်သေးသေးလောက်ပုံမှာပဲကြီးရရက်ရက်သွားတယ်ဖြတ်မှတင်ပြက်ပြက်သွားတယ်ကြီးရကျမတို့ကိုရင်လမ်းမလဲမြောင်းနေရှိပါတယ်ကြီးရပြင်းပြီးဆက်ကြတာပါရေမရဘူးဆိုရင်ရေရင်းတောင်းရတာပေါ့နော်ဆက်လက်ရေမောက်ပြီးတော့ရေရင်းကိုတောင်းပြီးတော့တင်ရတာကျမတို့မှာစုံကြသေးတယ်များတာပေါ့အခုပြီးခဲ့တဲ့နှစ်ကစပြီးတော့တော်တော်ဆိုးသွားတာပေါ့
ဒီလိုမျိုးဖြစ်နေတဲ့အတွက်ဒေသခံတောင်သူလယ်သမားတွေအနေနဲ့ပြီးခဲ့တဲ့နှွေစဘာရာသီမှာဝင်ငွေမရတဲ့လောက်ဖြစ်ခဲ့ပါတယ်ဒါပြင်အခုမိုးရသည်မှာလည်းထပ်ပြီးတော့မရေမရာဖြစ်နေပြန်ပါတယ်တောင်သူတွေပြောတာကတော့သူတို့တွေဒီလိုအခက်အခဲကြုံနေပေမဲ့တက်ဆိုင်ရာကဘာကိုမှတရားဝင်အသိပေးအကြောင်းကြားတာမရှိသေးပါဘူးဒီဆောင်မရဲ့ရွယ်ချက်ကဖြစ်နေတဲ့အပေါ်ပြစ်တင်ပြောကြားလို့ချင်းမဟုတ်ပါဘူးဆိုလိုရင်းကတက်ဆိုင်ရာဌာနတွေအနေနဲ့ပြဿနာကြုံတဲ့အခါမတိလိုက်မတိပါတာမနေဖို့ပါဆယ်ရေမရလို့ဘာလို့ရမယ်မသိပဲဖြစ်နေတဲ့တောင်သူတွေကိုပြောပြတဲ့ပြောပြထိုက်တာကိုတရားဝင်အတိပေးအကြောင်းကြားဖို့လိုပါတယ်။ရှေ့ဆက်ပြီးတော့ပြီးနိုင်မဲ့ရေပမာဏကစဘာဆက်လက်စိုက်ပျိုးဖို့အဆင်ပြေတဲ့ပမာဏဟုတ်မဟုတ်ပြောဖို့လိုပါတယ်။စဘာစိုက်ဖို့အဆင်မပြေနိုင်တော့ဘူးဆိုရင်သီးနှံပြောင်းလဲစိုက်ပျိုးဖို့နည်းပညာပိုင်းအရဥပဒေကြောင်းအရအကြံပေးကူညီဖို့စတာမျိုးတွေကိုလုပ်ပေးဖို့လိုပါတယ်။ဒီလိုမဟုတ်ဘဲရေရရင်စိုက်မရရင်မစိုက်နဲ့ဆိုတဲ့ပုံစံနဲ့ဘာမှမပြောဘဲဒီတိုင်းနေတာကတော့တကယ်ကိုမဖြစ်သင့်တဲ့အရာပဲဖြစ်ပါတယ်။ဆက်ပြီးပြောရရင်အပေါ်မှာတင်ပြခဲ့သလိုစင်ရင်မရလို့တောင်သူတွေဒုက္ခရောက်နေတာနေပြည်တော်ရေစင်းတေသတစ်ခုတည်းမဟုတ်ပါဘူးရေမပေးနိုင်တဲ့အကြောင်းရင်းမတူပေမဲ့အလားတူပြဿနာတွေအများကြီးရှိနေပါသေးတယ်မြင်းမှုမျိုးနယ်ကလက်ပံဆဲရေပေးမှုအရန်နှဲလာတာနဲ့ပတ်သက်ပြီးဆက်ပြိုးရင်မွေးမြူရင်းနဲ့ဆင်မြောင်းဝန်ကြီးဒေါက်တာအောင်သူကမေလ6ရက်နေ့ကပြည်သူ့လွှတ်တော်မှာဖြေကြားခဲ့ပါတယ်ဝန်ကြီးပြောခဲ့တာကမြန်မာနိုင်ငံမှာရှိတဲ့တာတမန်235ခုထဲမှာ45ခုလောက်ကရေကောင်းကောင်းမပေးနိုင်တော့ပါဘူးတဲ့ဒီကိစ္စတွေနဲ့ပတ်သက်ပြီးအစိုးရရဲ့မူဝါဒကတိုင်းပြည်လဲဝင်တော့ဝင်ဖို့မဖြစ်ဘူးပြည်သူတွေလဲနစ်နာမှုနှဲပါဖို့ဖြစ်ပြီးတော့ရံပုံငွေရရှိမှုပေါ်မူတည်ပြီးပြင်ဆင်မှုတွေကိုဆောင်ရွက်သွားမယ်လို့ဝန်ကြီးကလွှတ်တော်မှာဖြေကြားခဲ့ပါတယ်ဒီနေရာမှာပြောချင်တာကအကြောင်းကြောင်းကြောင့်ဖြစ်ပေါ်နေတဲ့ပြဿနာအကြီးကြီးတွေကိုချက်ချင်းကြီးအဆင်ပြေအောင်လုပ်ပေးဖို့မဟုတ်ပါဘူးဆိုလိုရင်းသဘောကရေမရတဲ့အတွက်စိုက်မရပြိုးမရဖြစ်နေပြီးဘဝရည်တည်ရဲ့အခက်ကြုံနေတဲ့တောင်သူတွေကိုရှေ့ဆက်ရမယ့်အနေထားကိုပွင့်ပွင့်လင်းလင်းရှင်းရှင်းလင်းလင်းတည်င်းပေးဖို့လိုအပ်တဲ့ကူညီဆောင်ရွက်မှုတွေကိုလုပ်ပေးဖို့လိုတယ်လို့ပြောချင်တာပါ။ဒါကြောင့်အဖြစ်မှန်ကိုမကွယ်ဟောဘဲနဲ့အရှိကိုအရှိအတိုင်းချပြဆွေးနွေးပြီးတောင်သူတွေဘဝရှေ့ခရီးအတွက်အမြန်ဆုံးအကူအညီပေးဖို့တပ်ဆိုင်ရာဝန်ကြီးဌာနကိုတိုက်တွန်းလိုက်ပါရစေ။စီးပွားရေးဖွံ့ဖြိုးမှုမျက်မှောက်ပြုနိုင်ကြပါစေ။ကျေးဇူးတင်ပါတယ်။ကျွန်တော်အောင်နိုင်ကျော်ပါ။